တော်တရှင်များမင်္ဂလာပါဒီတစ်ပတ်မှာတော့ကျွဲနွားပြည်ပတင်ပို့မှုကိုတန်တက်ထိန်းချုပ်တာတဲ့ကျွဲနွားမွေးမြူရေးလုပ်ငန်းတွေအဆင်ပြေချောမွေ့လာအောင်လုပ်ပေးတာကတောင်သူတွေအတွက်ပိုအကျိုးရှိနိုင်တယ်ဆိုတဲ့အကြောင်းကိုတင်ပြဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာကျွဲနွားပြည်ပတင်ပို့မှုကိုကန့်သတ်ထားတာကနေပြီးခဲ့တဲ့2019အောက်တိုဘာလမှာစပြီးတရားဝင်တင်ပို့ခွင့်ပြုခဲ့ပါတယ်ကျွန်းဝရီကိုပြည်ပတင်ပို့ခွင့်ပြုတာနဲ့ပတ်သက်ပြီးစီးပွားကူးသန်းရဲ့အမိန့်ကြော်ညာစာထဲမှာတောင်သူလယ်သမားများ၏အကျိုးစီးပွားကိုပိုမိုကာကွယ်ဆောင်ရွက်နိုင်ရန်ရည်ရွယ်၍ဆိုပြီးဖော်ပြထားခဲ့ပါတယ်။အဲ့ဒီလိုမျိုးကျွန်းဝရီကိုတရားဝင်ပြည်ပတင်ပို့ခွင့်ပြုလိုက်ပြီးမကြာခင်မှာပဲကျွဲစည်းနွားစည်းတွေကအရင်ထက်တိတိတတ်တာလေးမြင့်လာပါတယ်။ဆိုတော့ကတောင်သူလယ်သမားတွေအနေနဲ့ကိုယ်တိုင်ကျွန်းဝရီကိုပြည်ပအထိတင်ပို့ရောင်းချဖို့မလွယ်ပေမဲ့ကျွန်းွားတွေမွေးပြီးကုန်တယ်တွေကိုဈေးကောင်းကောင်းနဲ့ပြန်ရောင်းနိုင်မယ့်အခွင့်အလမ်းပေါ်လာပါတယ်။ဒါပေမဲ့လက်တွေ့အနေအထားမှာစကြက်မြေရှားပါနေတာတွေအရင်အနည်းအင်အားနေပါနေတာတွေကြောင့်သာတောင်သူတွေအနေနဲ့ကျွန်းွားမွေးမြူရေးကိုစီးပွားဖြစ်မလုပ်နိုင်ကြသေးတာဖြစ်ပါတယ်။စိုက်ပျိုးရေးလုပ်ရင်ကျွဲတွေနွားတွေမွေးပြီးတစ်ဖက်တစ်လမ်းကဝင်ငွေအပိုရှာမယ့်အခွင့်အရေးကိုမျှော်လင့်နေကြတဲ့တောင်သူတွေတော်တော်များများရှိကြပါတယ်။ဈေးကွက်အလားအလာရဆိုရင်လေအခုချိန်ထိပြည်ပကိုကျွဲနွားအရှင်တွေကိုတရားဝင်အနေနဲ့များများဆဆတင်ပို့တာမရှိသေးပေမဲ့တရုတ်နိုင်ငံဘက်ကတော့မကြခင်ကပဲကမ်းလှမ်းမှုတွေလှုပ်လာပါဗျ။မြန်မာနိုင်ငံကနေတစ်နှစ်ကိုကျွဲနွားအရှင်အကောင်ကြီးသိန်းနဲ့ချီဝယ်ယူလို့တယ်ဆိုပြီးစီးပွားကူးသန်းကိုတရုတ်ဘက်ကကမ်းလှမ်းထားတာဖြစ်ပါတယ်။ဒီလိုအနေထားမှာပဲကျွဲနွားပြည်ပတင်ပို့မှုတရားဝင်ခွင့်ပြုထားတာကိုပြန်ပြီးကန့်သတ်ဖို့လွှတ်တော်မှာအဆိုတင်ဆွေးနွေးမှုတွေရှိလာပါတယ်။စိုက်ပျိုးရေးသုံးစက္ကရာတွေကိုအပြည့်အဝမတင်သွင်းမသုံးဆွဲနိုင်မီခိုင်းကျွဲခိုင်းနွားများကိုပြည်ပတင်ပို့တာကိုကန့်သက်တားမြစ်ပေးဖို့ဆိုပြီးဇူလိုင်လတတိယဘက်ကပြည်သူ့လွှတ်တော်မှာအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့ဆွေးနွေးတင်ပြမှာကကျွဲနွားတွေကိုပြည်ပကိုတရားဝင်လွတ်လွတ်လပ်လပ်တင်ပို့ခွင့်ပြုတာကတောင်သူတွေအတွက်အကျိုးရှိသလားကန့်သက်တာကအကျိုးရှိသလားဆိုတဲ့အပိုင်းပဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ရင်လက်တွေ့မြေပြင်အနေအထားကိုတည်တည်ချာချာလေ့လာသုံးသပ်ဖို့လိုပါတယ်။ကနဝူးအနေနဲ့လေယာဉ်လုပ်ငန်းခွင်မှာကျွဲတွေနွားတွေကိုလက်ရှိကာလမှာအများအပြားဘလို့ပုံစံနဲ့အသုံးပြုနေတယ်လဲဆိုတာကိုကြည့်ရအောင်ပါ။လက်ရှိကာလလေယာဉ်လုပ်ငန်းခွင်မှာကျွဲနွားအသုံးပြုပြီးလဲထွန်တဲ့တောင်သူလယ်သမားဆိုတာတော်တော်ကိုရှားသွားပြီဖြစ်ပါတယ်။ဒါဆိုရင်လေယာဉ်လုပ်ငန်းခွင်မှာကျွဲတွေနွားတွေကိုအသုံးမပြုကြတော့ဘူးလားဆိုရင်သုံးနေကြစဲပဲဖြစ်ပါတယ်။ဒါပေမဲ့လဲထွန်ဖို့တဲ့တန်ယူပို့ဆောင်ရေးအတွက်ပဲအဓိကအနေနဲ့အသုံးပြုနေကြတာဖြစ်ပါတယ်။နောက်ထပ်တင်ပြကျင်တာကတော့လက်ရှိကာလလေယာဉ်လုပ်ငန်းခွင်မှာလေယာဉ်လုံသားကတစ်နှစ်တက်တစ်နှစ်ရှားတစ်ထက်ရှားလာတယ်လို့လုံသားငှားရမ်းခကလည်းမြင့်တစ်ထက်မြင့်လာနေပါတယ်။မြင်းမြင့်အနေထားမှာကိုယ်တိုင်လဲမထွန်နိုင်တဲ့တောင်သူတွေလဲအေကများတဲ့တောင်သူတွေအနေနဲ့ကျွဲနဲ့နွားနဲ့လဲထွန်ဖို့လူငားမယ်ဆိုရင်တော့လုံးမဲ့လူကတော်တော်ကိုရှားသွားပါပြီ။ဒါကြောင့်တောင်သူတွေအနေနဲ့လဲထွန်တာကောက်ရိုက်တာတွေကိုတက်နိုင်သလောက်ဆက်နဲ့လှုပ်တာပိုပြီးများလာကြပါတယ်။ကိုပိုင်ဆက်မရှိတဲ့တောင်သူတွေကလည်းဆက်အငှားခေါ်ပြီးထွန်ကြရိတ်ကြလုပ်နေကြပါပြီ။ဆက်နဲ့လဲထွန်တာကောက်ရိုက်တာကနွားနဲ့လဲထွန်တာလူနဲ့ကောက်ရိုက်တာတဲ့အချိန်လဲပုံမြန်တယ်လို့တွက်ချေလဲပိုကြိုက်ပါတယ်။ဒါကြောင့်ပြောချင်တဲ့အချက်ကနာကိမုံတိုင်းမတိုင်မီလွန်ခဲ့တဲ့10နှစ်လောက်အထိအနေထားအတိုင်းဆိုရင်တော့ကျွဲတွေနွားတွေကိုပြည်ပတင်ပို့ခွင့်ပြုလိုက်တာဟာလေယာလုပ်ငန်းခွင်ကိုချက်ချင်းလန့်ငင်ဓာတ်ရိုက်ထိခိုက်နိုင်စရာရှိပါလိမ့်မယ်။ဒါပေမဲ့လက်ရှိအနေအထားအရတော့ကျွဲတွေနွားတွေကိုပြည်ပတင်ပို့တာကလေယာလုပ်ငန်းခွင်ကိုဓာတ်ရိုက်ကြီးထူးထူးခြားခြားထိခိုက်သွားနိုင်စရာမရှိဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်။ဆက်လက်ပြီးတော့ကျွဲတွေနွားတွေကိုပြည်ပကိုတင်ပို့ခွင့်ပြုတင်သလားမပြုတင်ဘူးလားဆိုတဲ့အပိုင်းကိုဆွေးနွေးတင်ပြပါမယ်။ဒါနဲ့ပတ်သက်ရင်ပြောခဲ့ပြီးသလိုပဲခွင့်ပြုတာခွင့်မပြုတာကလေယာဉ်လုပ်ငန်းခွင်အတွက်တော့တိတ်ပြီးမထူလာဘူးဆိုတာပါပဲ။ကယ်၍လက်ရှိအတိုင်းဆက်လက်ခွင့်ပြုသွားမယ်ဆိုရင်တော့တောင်သူတွေအတွက်တပိုင်းတနိုင်မွေးမြူရေးလုပ်ပြီးဝင်ငွေအပိုရှာလို့တောင်ရနိုင်ပါသေးတယ်။နောက်ထပ်အရေးကြီးတဲ့အချက်ကတော့မြမလေယာဉ်လုပ်ငန်းခွင်ဟာဟိုးအရင်ခေတ်ကလိုကျွဲတွေနွားတွေကိုအာကိုပြီးလောက်ကန်ရတဲ့ခေတ်ကိုပြန်လိုချင်တဲ့ဆိုရင်တော့မှဘလို့မှပြန်မရောက်နိုင်တော့ဘူးဆိုတာပါပဲ။ဒါကြောင့်ကျွဲတွေနွားတွေကိုပြည်ပတင်ပို့ခွင့်ပြုတင်သလားဆိုရင်တော့ပြုတင်တယ်လို့ပဲပြောရပါလိမ့်မယ်။ဒါပေမဲ့ဒီကိစ္စမှာကောင်းကျိုးရှိတယ်လို့ဆိုကြိုးလဲရှိနေပါတယ်။ဘာလဲဆိုရင်တော့လက်ရှိနေထားရကျွဲနွားတင်ပို့ခွင့်ပြုတာကအဓိကအနေနဲ့ကုန်တယ်တွေအတွက်ပဲအကျိုးရှိမှာဖြစ်ပြီးတောင်သူတွေအတွက်ကတော့အယိုးမှကက်နေတဲ့အသားကိုစားရတဲ့အခွင့်အရေးလောက်ပဲရနိုင်မှာဖြစ်ပါသေးတယ်။ဆိုကြိုးကတော့ နွားရှားလာလို့အသားစေးတက်တဲ့ဒဏ်ကိုပြည်သူတွေခံစားရပါလိမ့်မယ်။ဒါကြောင့်ညီကောင်းချုပ်အနေနဲ့ပြောလိုတာကတိုင်းပြည်အတွက်လဲဝင်ငွေတိုးအောင်တောင်သူတွေလဲအပိုဝင်ငွေရှာနိုင်အောင်ပြည်တွင်းကုန်စည်နှုန်းလဲထိုးတက်မလာအောင်ကျွမ်းနာမွေးမြူရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာရေးကိုအကောင့်အထည်ဖော်တင်ပါကြောင်းတိုက်တွန်းလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။